ဆူဒန်နိုင်ငံမှာစစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းဆီးပြီးတော့အတွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူအများပြားလမ်းတွေပေါ်ထွက်ဆန္ဒပြနေကြပြီးတော့တနက်တန်တွေကြားနေရသလိုဒဏ်ရာရရှိမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။လက်ရှိအုပ်ချုပ်နေတဲ့အချုပ်အခြားအာဏာတည်မြဲရေးကောင်စီအကြီးအကဲဗိုလ်ချုပ်အက်ဗ်ဒယ်ဖာဒိုင်အယ်ဘာရန်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးတော့ဒီကောင်စီနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။ဒီအာဏာသိမ်းမှုကိုထောက်ခံတဲ့ကြေညာချက်ထုတ်ဖို့ညှင်းဆိုခဲ့တဲ့ဝန်ကြီးချုပ်ကိုဖမ်းသွားပြီးတော့ဘယ်လဲမသိရတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ပြည်ထရေးဝန်ကြီးဌာနကကြေညာပါတယ်။ပြည်ထရေးဝန်ကြီးဌာနကတော့ဖြုတ်ချခံအစိုးရအဖွဲ့လက်အောက်မှာရှိနေစေဖြစ်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်ကြဖို့ပြည်ထရေးကတိုက်တွန်းထားပါတယ်ရှင်။